1990ရွေးကောက်ပွဲအတွင်းစကိုင်းတိုင်းတမူးမြို့နယ် UNL ပါတီရဲ့အနိုင်ရလွှတ်တော်ကိုယ်စားလှယ်ဖြစ်သူဦးထောင်ခိုထန်းတယောက်ဒီဇင်ဘာ29ကြာသပတေးမနေ့ညကရန်ကုန်မြို့မှာကွယ်လွန်သွားပါတယ်။သူရဲ့နိုင်ငံရေးခရီးဖြတ်သန်းမှုတချို့ကိုစူးစီးတင်ပြခြင်းပါတယ်။ချင်းတိုင်းသားနိုင်ငံသမားတဦးဖြစ်တဲ့ဦးထောင်ခိုထန်းဟာ1990ရွေးကောက်ပွဲတုန်းက UNL ပါတီရဲ့ကိုယ်စားလှယ်အဖြစ်စကိုင်းတိုင်းတမူးမြို့နယ်ကနေဝင်ရောက်ရှင်းပြန်အနိုင်ရခဲ့သူဖြစ်ပါတယ်။90ရွေးကောက်ပွဲမှာ UNLD ပါတီအနေနဲ့ဝင်ရောက်ရှင်းပြန်သူ၄ဦးရှိတဲ့အထဲမှာတူတူတည်းသာအနိုင်ရခဲ့တာဖြစ်ပါတယ်။ဦးထောင်ကိုတန်းဟာရန်ကုန်မြို့အာရှတော်ဝင်ဆေးရုံမှာလာပေါင်းများစွာဆေးကုသခံယူနေရကနောက်ဆုံးနှလုံးကြောက်ကရောဂါနဲ့ဒီဇင်ဘာလ29ရက်နေ့ညမှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်။သူကွယ်လွန်ချိန်မှာအသက်68နှစ်ရှိပြီဖြစ်ပါတယ်။1993ခုနှစ်မှာဆေးဆိုးရွားကကျင်းပတဲ့အမျိုးသားညီလာခံကိုတက်ရောက်ခဲ့ပြီးညီလာခံအတွင်းဖွဲ့စည်းပုံဥပဒေကြမ်းရေးဆွဲရာမှာထောက်ပြဝေဖန်မှုတွေကြောင့်ဖမ်းဆီးထောင်ချခြင်းခံရသူဖြစ်ပါတယ်စစ်တောက်လိုင်းရေးရဲ့စစ်ကြောရေးအတွေ့အကြုံနဲ့ပတ်သက်လို့ဦးထောင်ကိုတန်းကသူမကွယ်လွန်ခင်2016ခုနှစ်တုန်းကချင်းဝေါ်မီဒီယာကိုအခုလိုပြောခဲ့ပါတယ
်ကျွန်တော်ကိုရေကိုခေါင်းမှာရှိတဲ့ရေအပြည့်ထည့်တဲ့ရေအိုးကြီးနဲ့ကျွန်တော်ခေါင်းပေါ်မှာရိုက်ခွဲပြီးတော့ကျွန်တော်လဲသွားတယ်အဲ့ဒီမတိုင်ခင်မှာဘယ်လိုလုပ်တယ်လဲဆိုတော့ကျွန်တော်ကိုလက်ပြန်ကျိုးတုပ်ပြီးတော့ဒူးထောက်ခိုင်းတယ်အဲဒူးထောက်ဒူးထောက်ဆိုရဒူးထောက်တဲ့ခါကျတော့ဒူးစီအောက်မှာတမန်တလေးနဲ့ဒူးစီကြားထဲမှာမကြီးစီနှလုံးကိုခုထားတယ်ခုထားတဲ့ခါကျတော့နာလိုက်တာမပြောနဲ့တော့နာပြီးတော့ကျွန်တော်မဟာနိုင်တော့ဘူးအဲခါကျတော့ကျွန်တော်လဲသွားတယ
်ဒူးထောင်ကူတန်းဟာစေအစိုးရလက်ထက်ပြည်ပမှာဖွဲ့စည်းထားတဲ့ NCGUB အစိုးရအဖွဲ့အတွက်လည်းပြည်တွင်းကနေအလွတ်လုပေးခဲ့သူဖြစ်တယ်လို့ NCGUB ဝန်ကြီးဟောင်းဖြစ်တဲ့ဒေါက်တာတင့်ဆွေကပြောပါတယ်
ကျွန်တော်အမျိုးသားညီမောင်စုကရေပြည်တွင်းဆက်သွယ်ရေးလုပ်တဲ့ခါမှာဆက်သွယ်ရတဲ့ပုံကူတွေထဲမှာသူကတဦးအပါဝင်ဖြစ်ပါတယ်ခင်ဗျကျွန်တော်တို့ NLD နဲ့ရောပြည်ပနိုင်ငံရေးလှုပ်ရှားမှုနဲ့ပါဆက်ဆံခဲ့ရတဲ့ပုံကူကောင်းတယောက်ဖြစ်ပါတယ်အဲကျွန်တော်တို့ဒေါ်အောင်ဆန်းစုကြည်တို့ဦးတင်ဦးတို့အထိမ့်သိမ့်ခံရတဲ့ကာလတကယ်ကိုနိုင်ငံရေးအကျက်တဲ့အခက်အခဲဆုံးကာလမှာ NLD ဘက်ကနေပြီးတော့အားကိုးရတဲ့တိုင်းရင်းသားနိုင်ငံရေးပါတီရှိပါတယ်ဦးထောင်ကိုထမ်းတို့ UNLD ရောဟာ NLD တို့ပါအင်တာမအဖြစ်စီခဲ့ပါတယ
်လောလောဆယ်အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မှာနေပြီးမြန်မာဒုက္ခသည်အရေးဆောင်ရွက်နေတဲ့ဒေါက်တာရိုဒင်းငါဟာတချိန်ကပြည်တွင်းမှာဦးထောင်ကိုထမ်းနဲ့ဆုံခဲ့ပူသူပါဦးထောင်ကိုထမ်းကွယ်လွန်မှုဟာဆုံးရှုံးမှုဖြစ်တယ်လို့ဆိုပါတယ
်အခြေခံဥပဒေမူကြမ်းမြောင်းနှစ်ပင်မှာစစ်သက်ဆိုရနေချပြတာကစစ်ကြီးအမြင်ရှိတဲ့လူမှနိုင်ငံတော်တမလောက်ရမယ်ဆိုတဲ့ဟာကမြန်မာနိုင်ငံရဲ့တန်း90မှာတဝက်လောက်ရှိတဲ့အမျိုးသမီးတွေရဲ့အခွင့်အရေးကိုပိတ်ပင်လိုက်တာနဲ့တူတယ်ဒါမတရားတဲ့ကြားထမ်းချက်ဖြစ်တယ်စစ်ကြီးအမြင်ရှိတယ်ဆိုတဲ့ဟာကဒါစစ်တပ်စစ်သားပဲဖြစ်နိုင်ရမယ့်သဘောဖြစ်တယ်အမျိုးသမီးတွေကသမရမလုပ်ရဆိုတဲ့ပုံစံမျိုးတက်ရောက်တယ်ဆိုပြီးတော့သူတို့အဲ့ဒီမှာဒေါက်တာမှုထံနဲ့ဦးထောင်ခွထံကအဲ့ဒါကိုကန့်ကွက်တဲ့စာရန်တင်ပါတယ်ရဲရဲဝံ့ဝံ့တင်ပြခဲ့တဲ့ဟာကျွန်တော်မှတ်မိပါတယ
်ဦးထောင်ခွထံကိုမိဘတွေဖြစ်တဲ့ဦးရန်ခိုလွန်းနဲ့ဒေါ်ပီလေးခိုချင်းတို့ကနေ1952ခုနှစ်စကိုင်းတိုင်းလေရှိမြို့နယ်မှာမွေးဖွားခဲ့ပြီးနောက်ပိုင်းမှာမိသားစုနဲ့အတူတမူးမြို့ကိုပြောင်းရွှေ့သွားတာပါသားသမီးကိုဦးနဲ့ဒုတိယမြောက်သားဖြစ်ပါတယ်1958ခုနှစ်မှာရန်ကုန်တက္ကသိုလ်ကနေသင်္ချာအဓိကဘာသာရပ်နဲ့ဘွေ့ရခဲ့ပြီးဦးတန်ရေးခင်မှလည်းပါဝင်ခဲ့သူဖြစ်ပါတယ်ခင်ဗျာ